အကူအညီထောက်ပံ့တွေမရတာနှစ်လကန်ကြာမြင့်လာတာကြောင့်ရှမ်းပြည်နယ်တောင်ပိုင်းစီစံမြို့နယ်အတွင်းရောက်ရှိနေတဲ့စစ်ရှောင်း 8,000 ခန်းဟာရိခာခက်ခဲနဲ့ရင်ဆိုင်နေရပါတယ်။အလှူရှင်တွေလည်းလုံးဝလာရောက်တာမရှိတော့ဘူးဆိုတာကိုကိုစောင်ဝက်လိုင်ရှင်းပြပေးပါအောင်ခင်ဗျာ
။စီစံမြို့နယ်အတွင်းရောက်ရှိနေတဲ့စစ်ပြေဒုက္ခသည်တွေဟာရှမ်းပြည်နယ်နဲ့ကယားပြည်နယ်အစပ်ဒေသနဲ့ကယားပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်တိမ်းရှောင်လာကြသူတွေဖြစ်ပါတယ်။စစ်ဆောင်တွေကိုအရင်ကလူမှုအသင်းအဖွဲ့တွေနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့ INGO အဖွဲ့အစည်းတွေကအကူအညီထောက်ပံ့တာတွေရှိပေမဲ့ဒီလပိုင်းတွေမှာတော့အထောက်အပံ့တွေရပ်ဆိုင်းနေတာပါလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုဒီမော့ဆိုမြို့နယ်ကလာတဲ့စစ်ဆောင်တဦးက VOA ကိုအခုလိုပြောပါတယ
်ဒီခေတ်ကဆောင်းလုံးလာတာလူရှိသွားရှိရောလားကျွန်တော်ကဒီအလားနေလာတာကသူကဒီဆိုကရှိအောင်လည်းရှိရတာဟုတ်တယ်ဆောင်းလုံးခိုင်လေမင်းမလာဘူးရတော့မလာရှိပြောခတ်ဆိုလာတော့လာအရှင်ကြီးမှာတော့အော်ကလာရခဲ့ပြောဒီချောဒီချောတော့ဟိုတည်းကအလုံးဝလုပ်ပြီးတော့မစမ်းရဘူးအဲ့ဒါနဲ့ပတ်တော်မှာသူကြီးရဲ့အလားရှိတဲ့ပတ်ပြလုံးရှိတဲ့ခါလေးဆိုခါလေးဆိုရှာနေ
စီဇိုင်းဒေတာမှာပြောင်းဘူးဆိုက်ပြိုးတာရှိပေမဲ့ဆက်ရန်တရားကိုအသုံးပြုတာများတာကြောင့်အလုတ်ကင်မလွယ်ကူကြောင်းလဲပြောပါတယ်စီဇန်မြို့နယ်ကယန်းလေးကျေးရွာကစစ်ဆောင်ကူညီရေးကော်မတီဥက္ကဋ္ဌဦးဖရန်စစ္စကိုကတော့စစ်ဆောင်တွေရိခါအခက်ခဲကြုံနေတာကြောင့်သူတို့ရှိတာကိုဝေမျှစားသုံးနေရကြောင်းပြောပါတယ
်ကျွန်တော်စစ်ဆောင်ကော်မတီဥက္ကဋ္ဌဖြစ်နေတော့သူတို့တွေကကျွန်တော်လည်းဟောဥက္ကဋ္ဌရေးတဲ့ကျွန်တော်တို့မှာတဲ့စားသုံးမရှိဘူးဒီကလိုလာပြောတော့လေဟောကျွန်တော်ကလည်းဟောဆောင်ဒီရောက်အတုံးခွဲအတော့ခွင်းနဘောအဲ့လိုမျိုးပြေးသွားတာလင်းငါရောက်တော့ကျွန်တော်ကြုံနေပြီးပြီပေါ့နော်အခုဒီတလတော့တွေးမယ်ဆရာကြီးအတူကျွန်တော်ယူအပ်ချင်းမှာပဲကျတော့ပြီးရောနော်ကျွန်တော်ယူအပ်ချင်းဆိုရင်သူချေကတော့160နဲ့နဲ့အင်းလူကြီးကြီးကတော့600နဲ့300ရောက်ပေါ့နော်ခြားယူအပ်ရင်လည်းကျွန်တော်လူမျိုးပဲလို့တော့ပြောကြတယ်
စစ်ဆောင်တွေအတွက်အထောက်ပံ့မရရှိတာနှစ်လလောက်ရှိပြီးအထူးသဖြင့်အာဆီယံထောက်ပံ့ရေးရင်တန်းကိုတိုက်ခတ်ခံရပြီးနောက်ဘယ်အဖွဲ့အစည်းမှလာရောက်တာမရှိတော့ကြောင်းလဲပြောပါတယ်
ကြရတော့နနာလောက်ရှိပြီလေနော်ဒီပြီးခဲ့တဲ့အာဆီယံကနေပြည်သူတွေတော့မျိုးဆိုတော့ဟာကတော့ဒီကနာရီဖောက်ကြတဲ့တိုင်းမျိုးဆိုတော့အာဆီယံတာမတွေကပြန်သွားတော့နော်ပြန်သွားပြီးတဲ့နောက်ပိုင်းစီလေအလူရှင်တွေကဘယ်ဖွဲ့မှဥမလာရဲတော့တာ
ဒီလ၈ရက်နေ့ကအင်ဒိုနီးရှားစင်ကာပူနိုင်ငံတို့ကတန်တမာနေနဲ့အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးညှိနှိုင်းရေးစင်တာAHA Center ကတာဝန်ရှိသူတွေဟာစီဆိုင်မြို့မှာရှိတဲ့ပဝိုမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ဆက်ဆံရေးရုံးမှာစစ်ပေးဆောင်နေတဲ့တွေ့ဆုံဖို့နဲ့ထောက်ပံ့ကူညီဖို့လာရောက်စဉ်လန်ခီးမှာအမည်မသိလက်နက်ကိုင်အဖွဲ့ကပစ်ခတ်ခဲ့တာပါဒီအခြေအနေကြောင့်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့စစ်ဆောင်တွေကိုကူညီမယ်ဆိုဒေသခံအသင်းအဖွဲ့တွေနဲ့ချိတ်ဆက်ဆောင်ရွက်ရင်ပုံမူထိရောက်ဖွယ်ရှိနိုင်ကြောင်းရှမ်းပြည်နယ်တောင်ပိုင်းကစစ်ဆောင်တွေကိုကူညီနေသူတဦးကပြောပါတယ်
မြန်မာကငါအဲ့လိုပေါ့နော်မိဒီမှာသိဆက်ပြီးတော့အဲ့လိုပေါ့တကယ်လို့ဒီအပေါင်းကြီးရဲ့ပရိသတ်ဖွင့်နေတယ်တော့ကောင်းမှမဒီရဲ့ဆိုနေတယ်တော့အဲ့လိုပဲသိဆက်ပြီးတော့သူပြစ်နေအဲ့လိုကူပြီးတာပူပြီးတော့ခွင့်ရလဲနေတယ်နောက်ပြီးတော့သူအမှုနဲ့ကြည့်တယ်လို့
စစ်ဆောင်တွေဟာစားနပ်ရိက္ခာအပြင်မိုးရသည်မှာနေအိမ်တွေအတွက်အမိုးအကာပြင်ဆင်ဖို့စေဝါနဲ့ကလေးတွေပညာသင်ကြားဖို့အထောက်အကူတွေလိုအပ်နေကြောင်းစစ်ဆောင်တွေကိုကူညီသူတွေကပြောပါတယ်စီဇံမြို့နယ်အတွင်းမှာစစ်ဆောင်စခန်းဖွင့်လှစ်ထားတာမရှိဘဲတိမ်းရှောင်လာသူတွေကိုကျေးရွာအလိုက်ရက်ွက်အလိုက်လက်ခံထားတဲ့နေရာ42နေရာရှိပြီးစုစုပေါင်းလူဦးရေ8000ဝန်းကျင်ရှိနေတာဖြစ်ပါတယ်ခင်ဗျာ။